Singapore ထိပ်ပိုင်းကောင်းဆောင်အနေနဲ့ဒေါင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံခြင်းဒေါင်ဆန်းစုကြည်ပေါ်မှာအလေးနဲ့ထားပြီးတော့ဆက်ဆံမှုမှာစင်ကာပူနဲ့မြန်မာနှစ်နိုင်ငံကြားမှာလည်းစီးပွားရေးပညာရေးအလားအလာကောင်းတွေပေါ်ထွန်းလာစေနိုင်လိမ့်မယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကမျှော်လင့်နေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတွင်းဖြစ်ထွန်းတိုးတက်မှုတွေနဲ့စင်ကာပူမြန်မာနိုင်ငံကြားချစ်ကြည်ရင်းနှီးမှုပုံမခိုင်မာကောင်းမွန်လာစေရေးစင်ကာပူဝန်ကြီးချုပ်လီရှန်လောင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာစင်ကာပူဝန်ကြီးချုပ်ကဒေါင်ဆန်းစုကြည်အနေနဲ့စင်ကာပူခီးစဉ်ကိုကျေနပ်အားရမှုရှိမယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းနဲ့ဒေါင်ဆန်းစုကြည်ဟာနေအိမ်ကိုလုံခြုံစိတ်ချစွာနဲ့ပြန်သွားနိုင်မှုစုမွန်တောင်းပါတယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြပါတယ်။ဒေါင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အစီအစဉ်အရာတနင်္လာနေ့မှာစင်ကာပူလွှတ်တော်ကိုတွားရောက်ပြီးလွှတ်တော်ဥက္ကဋ္ဌဟာလီမာယက်ကော့စင်ကာပူသမ္မတဒေါက်တာတိုနီတမ်ခမ်ယမ်စင်ကာပူဂုဏ်နူးဆောင်ဝန်ကြီးကိုကြောက်ထောင်နဲ့လည်းတွေ့ဆုံပါတယ်။စင်ကာပူနိုင်ငံနဲ့မြန်မာနိုင်ငံကြားစီးပွားရေးပညာရေးရင်းနှီးမြှုပ်နှံမှုစတဲ့နှစ်နိုင်ငံချစ်ကြည်မှုဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့စင်ကာပူမြန်မာအသင်းရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူလှုပ်ဆောင်ခဲ့ပူးသူအခုလက်ရှိစင်ကာပူမြန်မာအသင်းရဲ့ဂုဏ်နူးဆောင်အကြံပေးပုဂ္ဂိုလ်လည်းဖြစ်စင်ကာပူနိုင်ငံတက္ကသိုလ်မှာ23နှစ်ကြာတွဲဖက်ပါမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးဒန်ရက်တင်လင်းကစင်ကာပူမြန်မာဆက်ဆံရေးနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကိုအခုလိုစပြောပါရစေ။
ဒီစင်ကာပူမြန်မာဆက်ဆံရေးတော့စရိယာပဲကောက်ပါတယ်တော်တော်လေးကောက်နေပါဘာလို့ဆိုတော့ကျွန်တော်လည်းစင်ကာပူမြန်မာ training center မှာဒီနှစ်ကိုနှစ်ခါသုံးခါအဲ့လိုပဲစာတော့တက်ပြပါတယ်သင်တန်းနေလေသင်တန်းနေမှာစာပြနေကြပါဒီလကုန်တော့တစ်ခါသွားအောင်မယ်နှစ်ပတ်သင်တန်းသွားပြအောင်ဆိုတော့စင်ကာပူနဲ့တော့မြန်မာနဲ့အစရိယာကောက်ပြီးသားဆရာအခုကျတော့4000ကောက်သွားသေးတာပါလေအခုစစင်ကာပူသမ္မတလည်းသွားတယ်နောက်ပြီးတော့ senior minister Mr. Ko Chok Tong တို့လည်းတွေ့တယ်တော့စုလာတော့လည်းသူတို့နဲ့တွေ့တယ်အဲဆိုတော့ဒီဆက်ဆံရေးကဆက်ရတဲ့ဖို့ကိုဗစ်တိုးတက်နေတာပေါ့လေနော်
ဟုတ်ကဲ့ဒီကပထမဦးဆုံးချိန်ဒေါင်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်မှာပေါ့နော်ဆရာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေရဲ့အတိုင်းအတာနဲ့အလားအလာပေါ်မှာရောဘယ်လိုများအမြင်ရှိပါလဲရှင်
ကမေကွန်းနဲ့မှလည်းပြောသွားပါတယ်ဒါမဲ့လို့ FDI ပေါ့လေ Foreign Direct Investment ကစောင့်နေလို့မရဘူးတဲ့သူကဟိုလှုပ်ဖို့ပေါ့လေဆိုရအနေနဲ့လှုပ်ဖို့အများကြီးရှိတယ်ပေါ့လေဥပဒေတွေလည်းပြင်တော့ပြင်နေတယ်ဒါမဲ့လို့တချို့လူတွေကလာနည်းနည်းနှေးတယ်ပေါ့အဲ့ဒါကိုအဲ့ဒီအကြောင်းပြောသွားပါတယ
်ဟုတ်ကဲ့ဒီစင်ကာပူနိုင်ငံနဲ့မြန်မာနိုင်ငံကြားရင်းနှီးမြှုပ်နှံမှုအခြေအနေတွေကရောဘယ်လောက်အတိုင်းအတာဒီအလားအလာကောင်းနေရှိလာနိုင်မယ်လို့ဆရာအနေနဲ့ထင်မြင်မိပါလဲရှင
်ဆရာတိရလောက်ကတော့စင်ကာပူကကမ္ပဏီတွေနိုင်ငံခြားကမ္ပဏီတွေအများကြီးစိတ်ဝင်စားတယ်။ဒါမဲ့လို့ဒီအခက်အခဲလေးတွေပေါ့လေဟိုမှာဆိုင်ငံကဈေးကြီးတာရောလမ်းမဆက်သွယ်ရေးမကောင်းတာရောနောက်နော်အင်တာနက်တယ်လီဖုန်းကမ္ပဏီကေရှင်းအဲ့ဒါတွေချွေးနေတာကြတော့သူတို့လည်းနည်းနည်းစဉ်းစားနေတာပေါ့။အဝင်သေးတဲ့လောက်မဝင်ဘူးဖြစ်နေမှာ။ဒါပေမဲ့စိတ်ဝင်စားတာတော့
အခုလိုဒေါန်ဆန်းစုကြည်ရောက်လာတဲ့အပေါ်မှာစင်ကာပူရောက်နေတဲ့မြန်မာနိုင်ငံသားတွေအပေါ်မှာရောစင်ကာပူအစိုးရဘက်ကနေပြီးတော့ဘလောက်တိုင်းတာအထိကြည်လာနိုင်မယ်လို့ဆရာအနေနဲ့ထင်ပါလဲရှင
်စင်ကာပူကတော့သူ့ဥပဒေနဲ့သူသွားမှာပဲလေ foreign talent နဲ့သွားမယ်နောက်ပြီးတော့ဈေးမြင့်တိုင်းသွားမှာပဲပေါ့အရင်အတိုင်းပဲဟို policy နဲ့သွားမှာလိမ့်မယ
်နောက်တစ်ခုကဆရာဒီစင်ကာပူနဲ့မြန်မာနဲ့ကြားထဲမှာပညာရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အလားအလာတွေရောရှိပါလားရှင်
အချိပါတယ်ရှိပါတယ်အဲ့ဒီဟာတွေကလုံနေကြတော့မှာပဲအရင်တော့ဆိုရင်ဟို NTU နဲ့ MOU ထိုးထားတယ်လေရန်ကုန် Technological University YTU ပေါ့အဲ့ဒါကိုလည်းဆက်လက်ကြိုးပမ်းနေကြပါတယ် MOU နဲ့ပြန်ထိုးဖို့အညာပေါ့လေနောက်ပြီးတော့လည်းပညာရေးဘက်မှာအများကြီးကူညီပံ့ပိုးဖို့လည်းလုပ်နေကြပါတယ်ဟိုတခါတော့ဒီနေ့စတဲ့လည်းပါပါတယ်ဒီ Singapore Polytechnic ကဥဆောင်ပြီးတော့အဖွဲ့အစည်းတွေဖွဲ့ပြီးတော့ကြည့်နေကြတယ်ဆိုတော့ဖွဲ့မိပါပေါ့
ဆိုတော့အခုဒီဒေါန်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုများဒီအမြင်သုံးသပ်ချက်ရှိပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီမြန်မာမိသားစုတော့အရန်ကျင်းနာပြီးတော့သူတို့မြင်လဲရတော့လေသူပြောတဲ့စကားလေးတွေသူတောင်းသွားတာလေသူမေးဖြေတွေအရန်ကိုကျင်းနာသွားကြတယ်လေသူဒီယုံကြီးကိုပြည့်ချန်သွားတာယုံကြီးကျွန်တော်ထင်တော့ထောင်လာတော့ရှိလိမ့်မယ်ထင်တယ်တက်တဲ့လူတွေကလည်းလေဟိုဟာစီကန်တကြနေကြတော့တော်စုတော်တော်ကျင်းနာသွားတယ်
ဒ ဒါကတော့စင်ကာပူမြန်မာအသင်းရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူလှုပ်ဆောင်ခဲ့ဘူးသူအခုလက်ရှိစင်ကာပူမြန်မာအသင်းရဲ့ဂုဏ်နူးဆောင်အကြံပေးပုဂ္ဂိုလ်ဦးဒန်ရဲတင်လင်းဖြစ်ပါတယ်။စင်ကာပူနိုင်ငံကိုလေရက်တာခီရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့စင်ကာပူနိုင်ငံရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူစီမံခန့်ခွဲမှုတက္ကသိုလ် SMU မှလည်းအမျိုးသားပြန်လည်တင်မြှင့်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။စနေနေ့ကတော့စင်ကာပူထိပ်သီးညီလာခံမှာမြန်မာနိုင်ငံရဲ့အသွင်ကူးပြမှုနဲ့ပတ်သက်လို့မိကွန်းပြောဆိုခဲ့ပါတယ်။စက်တင်ဘာလ20ရက်နေ့ကစတင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်စင်ကာပူနိုင်ငံလေးရက်တာခီးစဉ်ကတော့အင်္ဂါနေ့စက်တင်ဘာလ24ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင
်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နောက်ပိုင်းမှာလည်းဒင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ။